တနင်္လာနေ့တိုင်းတရချောင်းမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့တွေစစ်ဆင်ရေးတွေအတွင်းမှာဒေသခံပြည်သူတွေကိုဖမ်းဆီးရိုက်နှက်စစ်ဆေးတာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တနင်္ဂနွေနေ့တုန်းကရောက်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တို့ကြားမှာလည်းပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။သတင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။တနင်္လာနေ့တိုင်းဒဝဲခရိုင်တရချောင်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကမနေ့ကနဲ့ဒီကနေ့တနင်္လာနေ့မှာရငဲရွာနဲ့ဝဲရည်ကျွာတဲကိုဝင်ရောက်ပြီးဒေသခံ100လောက်ကိုဖမ်းဆီးပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အဆက်အသွယ်ရှိလားဆိုပြီးရိုက်နှက်စစ်ဆေးခဲ့ကြောင်းဒေသခံတဦးကပြောပါတယ်
။မိကဘုံတော့ကျွန်တော်တို့ဒီတွေ့ခရင်ပင်ရင်ချောင်းမြို့နယ်မှာဒီဟိုစစ်ကောင်စီကသူတို့စစ်ကြောင်းထိုးလာတဲ့အချိန်မှာပေါ့နော်။ဒီအဲ့ရငဲရွာဘက်မှာရှိတဲ့ကျွန်တော်တို့ဒီဗိတ်တဝဲပြည်သူ့လက်ဖုံးမှာရှိတဲ့ရငဲရွာမှာပေါ့ဒီစစ်ကောင်စီကသူတို့စစ်ကြောင်းထိုးလာတဲ့အချိန်မှာဒီဒေသခံဒီကိုဖမ်းဆီးခေါ်ဆောင်သွားတာရှိတယ်ခင်ဗျာဟုတ်ကဲ့အဲ့မှာပေါ့ဟိုဒေသခံရောက်50ကျော်သူတို့ဖမ်းဆီးသွားတာပေါ့ခင်ဗျာဟိုဒေသခံတွေတက်မှဒီကိုဝန်ဆောင်မျိုးသမီးတွေနဲ့ကလေးငယ်အပါဝင်ပေါ့နော်သူ50ကျော်လောက်ပါတယ်ခင်ဗျာအဲ့လိုဖမ်းဆီးသွားတဲ့အချိန်မှာသူတို့စက်သားတွေပေါ့ဒီတင်နေတဲ့ချိန်မှာချိန်ပြီးတော့သူတို့ဖမ်းဆီးသွားတာမျိုးရှိတာပေါ့နော်အဘယ်လိုမျိုးပြောဘယ်လိုမျိုးဆိုသူတို့ဆက်ဆီးတာလဲဆိုတော့ဒီမှာဒီရမဲရွာမှာပေါ့နော် PDA တွေရှိလား PDA တွေနဲ့ဆက်တွေ့ရှိလားဆိုပြီးတော့အဲ့မှာသူသူကဆက်ဆီးခံတဲ့ရွာသားတွေသူကကောက်စီကဂျန်နစ်စစ်တမ်းသူတို့လုတ်ခဲ့တယ်လို့အဲ့လိုပြောတယ်ခင်ဗျာအဲ့လိုသူတို့ဆက်စင်းနေတဲ့အချိန်မှာတချို့အဲ့ဆက်ကောက်စီတပ်သားတွေကသူရွာထဲဝင်ပြီးတော့ဒီနေအိမ်ကြီးရှောက်ဖွေမှုနောက်တာမျိုးလည်းသူတို့လုတ်ခဲ့တာမျိုးရှိတယ်ခင်ဗျာဟုတ်ကဲ့အကောင်လုံး90ကျော်80ပေါ့နော်သူမနေ့ကတကယ်တည်းကိုသူကနှစ်တုပ်ခန့်တော့ Okay အဲ့ဝဲရရောမှလည်းဒီနေ့မနေ့က6နိုင်လောက်မှသူတို့အဲ့မနေ့ကဖန်စီသွားတဲ့ဆက်ကောက်စီတပ်ကပဲသူတို့ဆက်ကြောင်းထုတ်ပြီးထပ်ပြီးတော့ဒီဇက်ကံမျိုးသားရောက်နေဆက်ကျော်ကိုသူတို့ထပ်ပြီးတော့ဖန်စီသွားတာမျိုးရှိတော့ဗောနော
်ဒီကနေ့မနေ့မှာတော့ဝဲရည်ကျေးပါကဒေသခံအမျိုးသား20လောက်ကိုဖန်စီပြီးပြန်ထွက်မှာမိုက်ခွဲတိုက်ခိုက်ခံရပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ
်ဒီနေ့ဗောနော်ဒီနေ့မနေ့ကဒီဝါရည်ယူအမဝဒီစစ်ကောင်စီတပ်ဖွဲ့ကနေပြီးတော့ဒေသခံတွေကိုဒီဖန်စီသွားတဲ့စေယုံဗောနော်အဲသူတို့ဖန်စီပြီးတော့ဒီနေ့လပိုင်းပြန်ဆက်သွားတဲ့အချိန်မှာဒီကြော်ဒီမှာဘောဒီဒီမိုက်ဆက်ခံဆိုတော့ဒီမိုက်ဆက်ခံတဲ့အချိန်မှာအပြန်လန်နှစ်ဖက်ပက်ခတ်မှုတွေဖြစ်ပေါ်ခဲ့လို့ဆို
ဒဝယ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေကမောင်မဲရှောင်ကျေးရွာကိုဒီကနေ့မနေ့ပိုင်းမှာစစ်ကား5စီးလောက်နဲ့ဝင်ရောက်လာတဲ့အတွက်ဒေသခံတွေကတော့ထွက်ပြေးနေရတယ်လို့ပြောပါတယ်မောင်မဲရှောင်ကျေးရွာကြီးကဖျားမဲစစ်စေးဂိတ်ကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့မှာတော့အဲ့ဒီကျေးရွာဘက်ကိုစစ်ကောင်စီတပ်တွေဝင်ရောက်လာတာဖြစ်ပါတယ်ရှင်